tu dukkhankara metta vidala rambhi dukkham tu buddhidhavasa lage tadava alili khomi bola lokada gava dvenai metta nita karo metta ilu bhujyu bhavi velami nidhi mamma tadava dadwe imya zivo vataye sunga kamunzwa dukkhankara dule vanda อาเลสิญเปญณะลุงสิวันลังลายะคุจังตาโกปิไลยะปาตุยังเลกินเวปิเลมะคะอิยะโพชุญญะอะตะยะทุมปะอะปะสิตะติเมตตาปิตะละรันติเมตตาพวยเลยะอะอิตะสังวิยังหวาโรเพญ เมตตาปิตะละรันติเมตตาพวยเลยะอะอิตะสังวิยังหวาโตติพุทธิตังบังบังล้วนตมวะมะละตุฏฐิอะกังตาอัสสะกะวะภิพวยอะปิเตนัยติเนมยาสวาตัตตวาโตติทุกขันตุโกสัยเอกาเบยังกวายุ่ยวันตาตะกวะ ชันตาจะวาสิกองตะดีอาลัมบะติยะเสกันตุราเซนปองโนปุญญะระปองยะเสเมนะอนันตสัจจาวลานะสิจาติอนันตตัตตวารุปิยะกุญญะเสโกสินยะกุญญะเสโกโกสัยนะปะ ธรรมะจึงเนี่ยปี่ส่งจักเสโลกเมตตาธรรมที่ปลุกขึ้นอย่างอ้อมอารมณ์เมตตาผู้สาไปเคลื่อนโอ้นี้โดยโสเตระนอกก็จะเข้าสู่ตินีได้เลยสู้ปี่ได้อาการมาอารมณ์ต้องก็ตินีตินีที่เมตตาปวาจะอ้อมโอ้ไสนะจาเมยังกว่าจันทาจะบาสิ
Huh?
န္တိဣယံသောသမံသောသမံသောလံတာစေသောသမံသာစေသန္တိဣယံသောသမံသောလံတာစေသန္တိ
အဘိဓမ္မသင်္ဍန်း
ခွင့်လေးပို့ချရတဲ့အောင်မြင်ခြင်းအထင်အမှန်နဲ့သင်ယဉ်ချင်းပါတဲ့ဓမ္မသဘင်ဆိုတော့အရိယတ္တိပြန်ပွားရေးအတွက်ပရိယတ္တိပြန်ပွားရေးတင်မကပဲနဲ့ဒီတန်းခံရည်ရေးအတွက်ဘုလိုကကြီးနှစ်ရက်ကိုအာတုံကျုပ်ပန်းဥဆောင်တော်မူကြတဲ့ဆရာတော်သံဃာတော်များသီလထောက်ပံ့ရတဲ့တရားဒဂမများသာသနာတော်ရဲ့အရေးကြီးတဲ့လုပ်ငန်းတရားရဲ့သံဖို့ကြီးမားကုန်တဲ့ပရိယတိသာသနာတော်ကြီးတရားရှင်သာသနာတော်ကြီးတရားလုံးရဲ့မူလဘုရားဖြစ်ကြောင်းဘုန်းကြီးတို့ပြိသားဝံဘုရောကောင်းတို့ဟာဘုန်းကြီးတို့သွားသမျှဒီကနေ့အတိပေးပြီးတော့ပြောကြရအောင်အဲ့ဒါကြောင့်ဒီကနေ့ဓမ္မတော်ရင်ဟာဘာလဲဆိုရင်တော့ပရိယတိဓမ္မပူဇာပဲတဲ့အဲ့ဒါကြီးမတရားပဲ
ပရိယတိဓမ္မပူဇာပါဗျာ
ဓမ္မပူဇာမာသယေဇောတယေဓမ္မံပက္ခလေဣတိနံတဇံဘုဗာတိတန္တဇံဣတယောဓမ္မောဟိဣတိနံတဇံဘာသေဇောတိဓမ္မံပက္ခလေဣတိနံတဇံဘုဗာတိတတ္တဇာဣတယောဓမ္မောဟိဣတိနံတဇံဓမ္မဓမ္မသောဘာသေဟောပြောတော်မူကြကုန်ရာဤဓမ္မဓမ္မသောဘာသေဟောပြောပြတ်တပူချတော်မူကြကုန်ရာဤဓမ္မဓမ္မသောဇောတိထောတောက်အောင်ဆောင်ရတော်မူကြကုန်ရာဤဣတိနံတဇံယဟမင်္ဂတော်တို့ရဲ့အောင်လံဖြစ်တဲ့ဓမ္မဓမ္မကိုဣတိနံတဇံယဟမင်္ဂတော်များရဲ့အောင်လံတကုံဖြစ်နေတဲ့ဓမ္မဓမ္မကိုပက္ခလေစိတ်ထူတော်မူကြကုန်ရာဤသုပါတိတတ္တဇာဣတယောဓမ္မောဟိဣတိနံတဇောဟိဆိုလိုက်ပါပေသာဓမ္မောဓမ္မနယဟံတံဃာရောပေါင်းဣတဇောအောင်လံတကုံဖြစ်တယ်ဓမ္မောဓမ္မတိဣတိနံယဟံတံဃာပေါင်းများစွာဣတဇောအောင်လံတကုံဖြစ်တယ်ဓမ္မသည်ယဟံမင်္ဂတော်တို့ဤအောင်လံနဲ့ဣဒ္ဓကြီးရဲ့ဓမ္မသည်မင်္ဂတော်တို့ဤပါပါလဲဓမ္မဟိဣတိနံတဇောဓမ္မဓမ္မသည်ဣတိနယဟံမင်္ဂတော်တို့ရဲ့တဇောအောင်လံမဲဓမ္မသည်သာသနာတန်ရှင်ယဟံတို့ရဲ့အောင်လံတကုံးဆိုတဲ့အတွက်ကြောင့်သောဘာတိတတ္တဇံဣတယောဣတယောယဟံသောသံဃာတော်ပေါင်းသည်သုဘာတိတတ္တဇံဓမ္မကိုကောင်းစွာဟောပြောပြသဆုံးမတော်မူကြခြင်းဖြင့်ဓမ္မကိုဟောပြောပြသဆုံးမတော်မူကြခြင်းဖြင့်သာသနာတော်မှာအောင်လံတလူလူလွင့်ထူတော်မူကြရတယ်လို့သတ္ထာနလူတို့ဆရာဘုရားမြတ်စွာဘုရားအောဇာကရုဏာจิตသာမေတ္တာအောင်ခြင်းဟောကြားတော်မူခဲ့ပါပေတည်ဘုန်းတော်၆ပါးတည်းသဗ္ဗညောဘုရားရှင်ကိုယ်တော်မြတ်ရဲ့ဓမ္မအောင်လံဆိုတဲ့ပြိတ္တာရေမင်းဝန်တော်ပဲတဲ့ဘာမင်းဝန်တော်လဲဓမ္မအောင်လံဓမ္မသီသသနာတန်ရှင်ယဟန်တို့၏အောင်လံဖြစ်သည်ဓမ္မသီယဟန်တော်တို့၏ပါလေအောင်လံပါဘုရားအယောင်၆မျိုးနဲ့ဒီကနေ့တွင်ညာတင်ကြတဲ့အောင်လံဟာပြိဿယရှင်ဘုရားရှင်ကိုယ်တော်မြတ်ရဲ့ယောဂီတော်၆ပါးဖြင့်သာသနာတော်ကြီးတရားလုံးရဲ့အောင်လံလို့ဒီလိုပြောတာနော
်အမှန်ပါဘုရား
ဓမ္မကတော့အဲ့ဒီလိုအကြောင်းအကျိုးနဲ့ပေါ်ပြလို့ရတာမျိုးမှမဟုတ်ပဲ
။
ဓမ္မဟာအသိဉာဏ်လားအနည်းဉာဏ်လားအဝါဉာဏ်လားအဖြူဉာဏ်လားအကြောင်းပေါ်ပြလို့မရဘူးဓမ္မမှာ။အ အရွယ်အစားမရှိဘူးအတိုင်းတာပမာဏမရှိဘူးအလေးချိန်မရှိဘူးပရိသတ်ဓမ္မပါလေမှန
်ပါဗျာ
ဟဲ့လားတိုင်းတာပမာဏဟာအစီဘလောက်အလျာဏဘလောက်ရင်တို့အတိုင်းအတာမရှိဘူးပြီးတော့အရွယ်အစားပမာဏမရ
ှိပါဘူးဗျာ
အလေးချိန်ပမာဏမရှိပါဘ
ူး
ဗျာအယောင်အသွေးနဲ့တကွာအစင်းတန်တာ
ဟ
ေးအဲ့တော့ဓမ္မဆိုတာအပမာဏတရားပဲ။မတရားလေ။အပမာ
ဏ
တရားပါဗျာ။ဒီမေတ္တာလက်ဒီမှာအတိုင်းတာမရှိဘူး။ဘိုးဘာပါရှိတယ်လဲဆိုတော့သွန်းပြီးတော့ရှိတယ်ပရိသတ်။ဘာရှိလဲ
။
ဒီဓမ္မကအတိုင်းတာတော့မရှိဘူး။အရွယ်စားမရှိဘူး။အယောင်စင်းမရှိဘူး။ဘိုးတော့သွန်းပြီးရှိတယ်။နော်မာသယေသောတေဓမ္မံပကလေဣတိနန္ဒဇံသူပတိတတ္တဇာဣသယောဓမ္မောဟိဣတိနန္ဒဇောဓမ္မသီသဗ္ဗနာတောတံရှင်ယဟံတို့ဤပါတဲ့
ဟုတ်လား
ဟုတ်လားဒီအဲ့ဒါကိုအခိုင်အမာပါရကပြဆိုရင်ဓမ္မောဟိဣတိနန္ဒဇောဓမ္မောဟိဣတိနန္ဒဇောဘယ်လိုပြောကြလဲ
ဓမ္မောဟိဣတိနန္ဒဇောပါဗျာ
ဟောဤတို့ပရိသတ်ကပါဠိစာပေမကျွမ်းကျင်တော့သာလုံးလေးရဲ့ဓမ္မောကိုသိကြမယ်မဟုတ်ဘူးဓမ္မောဣတိနန္ဒဇောဆိုရင်တော်ရောပေါ့ဓမ္မောဟိမဲ့ဟိတလုံးပါလာတာအလွန်ကောင်းတာအလွန်ကိုလေးလက်ဓမ္မောဟိဓမ္မသီသာလေဣတိတံတဇောသာသနာတံယဟံတို့ဟိအောင်လာဓမ္မောဟိဓမ္မောဣဝဓမ္မသီသာလေဣတိနယဟံသံဃာရောပေါင်းတို့ရတဇောအောင်လံမဲ့ဟိထိထိတန်တန်ပြောရမယ်ဆိုရင်ဆိုသင့်ပါပေသောဓမ္မောဓမ္မသီဣတိနတဇောယဟံတို့ရဲ့အောင်လံမဲ့ထိုက်ထိုက်ဒါနံအဲ့ဒါပြောတဲ့စကားတဲ့နော်မှန
်ပါပါဗျာ
အဲ့ဒီတော့ဘုရားရှင်ကိုရမင်းရဲ့သာသနာတော်မှာယဟန်သံဃာတော်ပေါင်းတို့ရဲ့အောင်းနံဒီပါတဲ့
ဓမ္မပါဗျာ
အဲ့ဒါဆိုရင်သူရင်ရှိဦးစွာမိုးတို့ပရိသတ်ကြီးဓမ္မပုတ်ရိပ်ဒီပေကိုနေနေကလေးလောက်မိတန်ကလေးလောက်သိထားဖို့တော့ကောင်းမယ
်မှန်ပါဗျာ
ဒီကနေ့ဘုန်းကြီးတို့ပြိဿကိုဓမ္မဆိုတာဘာလဲလို့ဘုန်းကြီးတို့မေးရင်တရားလို့အကုန်လုံးပြောမှာပဲပြောမှာပဲမဟုတ်လား
ပြ
ောပါပါဗျာအဲ့ဒါပြောမယ်သူတော့မမေးတော့ဘူးဘုရားကပဲပြောတော့ပဲဓမ္မောသဘာဝေပရိယတ္တိပညာညာယေသူသစ္စာပဂတိသူပုံငင်းငြိယေဂုဏစာရသမာတိသူဘိနိသတတာအပတ္တိသူကာရဏတော်လို့ဓမ္မဆိုတဲ့ပုဒ္ဓဘုရားပြိတ္တယထွက်လာတဲ့အဓိပ္ပာယ်ဟာမြောင်များစွာရှိတယ်ဓမ္မဆိုတဲ့ပုဒ္ဓဘုရားမှာအဓိပ္ပာယ်ပေါင်းမြောင်များစွာဝင်ငုံမိတယ်အဲ့ဓာရီကအကုန်လုံးဒီကနေ့ပရိသတ်ကြီးကဘုန်းကြီးတို့ဟောပြဖို့မလိုဘူးပရိယတ္တိသာသနာတော်နဲ့ပတ်သက်လို့သို့သဖြင့်ဘုရားသာသနာတော်ကြီးနဲ့ပတ်သက်လို့သူ့လိုအပ်တဲ့ဓမ္မရဲ့အသေးပဲကိုဒီကနေ့အတော်လေးဘုန်းကြီးတို့ပြောမယ်ဓမ္မဆိုရာမရမေပရိယတ္တိပါတယ
်
နောက်တကဓမ္မဆိုရာပฏิပတ်တိပါတယ်နောက်တစ်မျိုးဓမ္မဆိုတာပฏิဝေဒာပြောလိုက
်
ဟောဓမ္မဘယ်နှမျို
း
ပရိယတ္တိဆိုတာဓမ္မပဲပฏิပတ္တိဆိုတာဓမ္မပဲပฏิဝေဒာဆိုတာဓမ္မပဲဓမ္မလည်းမအောင်ယူနော်ဘာသာဓမ္မမအောင်မေးလို့ဓမ္မတလွဲကြီးဖြစ်အောင်မယ်ဘုန်းကြီးတို့ပြောနေတဲ့ဓမ္မကတစ်မျိုးဟုတ်လား
မှန်ပါ
တော့ကျင်းနဲ့မနှလုံးသင်းနဲ့ရေးတဲ့ဓမ္မပြောနေတာနော်ဒါကြောင့်ဒီပြင်ဒီပြင်ပေါက်သွားဦးမယ်မဟုတ်ဘူးမာဓမ္မလည
်
းဟုတ်ကဲ့ဒီဗုဒ္ဓရှင်တော်ဟောတော်မူတဲ့ဓမ္မပရိယတ္တိဒီဓမ္မပฏิပတ္တိဒီဓမ္မပฏิဝေဒဒီဓမ္မဘယ်နှမျိုးရ
သုံးမျိုးပါဗျာ
ဟေး ပရိယတိတဲ့ပရိယတိဆိုတာဘာလဲသင်ကြားဖို့ဟုတ်လားမှန
်ပါဗျာ
သင်ကြားရမယ့်ဓမ္မကိုပရိယတိဓမ္မခေါ်တယ်ကျင့်သုံးရမယ့်ဓမ္မကိုတော့ပฏิပတ်တိဓမ္မခေါ်တယ်ထုံးထွင်သိရမယ့်ဓမ္မကိုတော့အာဓမ္မအဓိပ္ပာယ်ဘုန်းကြီးတို့ပရိသတ်ဘာမှမခက်အကုန်လုံးဘုရားတို့ပြိဿရဲ့ယင်တဲ့နှလုံးထဲမှာရှိတာပြီးသားပဲအဲဒီရှိပြီးသားတွေကိုအပေါင်းချဖို့လေးပဲလို့နေတာ
မှ
န်ပါဗျာဟုတ်လားမှန်ပ
ါ
ဗျာအခုဘုရားတို့ပြိဿရဲ့သုံးချဤ3မျိုးပဲဓမ္မ3မျိုးဆိုရင်သုံးချရမယ်ဤ
3မျိုးပါ3
မျိုးပဲပရိယတ္တိဒီဓမ္မပฏิပတ္တိဒီဓမ္မပฏิဝေရဒီဓမ္မပရိယတိဆိုတာဘာလဲသင်ကြားပฏิပါတိလားသင်ပြီးရင်ကျင့်တယ်အဲ့ဒီသင်ပြီးကျင့်ရင်ဘုန်းကြီးတို့ပါရပฏิဝေရထိုးထွင်းလို့သိမြင်ခြင်းဟုတ်လားမှန
်ပါ
ဗျာအဲ့ဒါဆိုရင်ဓမ္မဘယ်နှမျိုးရ
သုံးမျိုးပါဗျာ
ပရိယတိဒီဓမ္မပဲပฏิပါတိဒီဓမ္မပဲပฏิဝေရဆိုတာဟာဓမ္မပါပဲတဲ့သင်ကြားဖို့ဓမ္မကိုပရိယတိခေါ်တယ်ကျင့်ရမယ်ဓမ္မကိုပฏิပါတိခေါ်မယ်ထိုးထွင်းသိမြင်ရမယ်ဓမ္မကိုပฏิဝေရခေါ်မယ်ဟုတ်လားမှန
်ပါဗျာ
လမ်းနဲ့ practice and penetration ပေါင်းခုပဲဒီတော့ဘုန်းကြီးတို့ဘုရားရှင်တော်ကထူထောင်ပေးထားတယ်ကအရှင်းချုပ်အပြင်သူ့ရဲ့ဓမ္မဟာ၃မျိုးရှိတယ်ပရိယတ္တိသင်နဲ့သင်ဖို့ဓမ္မပေါ်လမ်းနဲ့ဘာလေးမြင်ရမှာအားရမြင်အားရမြင်ပရိယတိသံသင်လေးကြီးလေးမှာခုမေးနေတယ်။အားရမြင်ဟုတ်တယ်ဝင်နေ
ပြီတမပ
ါဗျာ။ပရိသဘာသူတော်ကောင်းတော်သင်စရာပါရိရှိတယ်လဲ။ဘုဒ္ဓံရှိတယ်။ဝိနည်းရှိတယ်။အဘိဓမ္မာရှိတယ်။ဘယ်နှမျိုး။ဘုဒ္ဓံရဲ့ဝိနည်းအဘိဓမ္မာရဲ့ဒီ၃မျိုးဟာတို့များပါလို့ဖို့တော့ဆိုရင်ပြိဿရေသင်ကြားဖို့ပါလို့ဖို့သင်ကြားပါဗျာဓမ္မန္တရဏကိစ္ဆာမိဆိုတာသိမိလားနော
်မ
ှန်ပါဗျာဓမ္မန္တရဏကိစ္ဆာမိဆိုတာအဲ့ဒီပိဋကသုံးဖို့ဉာဏ်သာဥဒေကိုသိခူးမိဖို့တကယ်ပြောတာမဟုတ်ဘူးတကယ်ပြောတာကတော့သိမိတာဟာဓမ္မန္တရဏကိစ္ဆာမိဘုဒ္ဓံကိုသင်ရမယ်ဝိနည်းကိုသင်ရမယ်အဘိဓမ္မာသင်ရဟာဘုဒ္ဓံဆိုတာဘုန်းကြီးတို့ပြိဿဘာများလဲဆိုရင်တော့ဒါဘုဒ္ဓံကိုအလွယ်ဆုံးသိတဲ့ဘုန်းကြီးတို့ပြောရရင်နိလန်းနေပဲပါရည်လက
်
အလူဒါနာဘယ်လိုနည်းဖြင့်ပြုခြင်းတလဲဒါနပြုတဲ့နည်းစနစ်မျိုးစုံဒီသုတ္တမဘုံဖြစ်တယ်သီလဆောက်တည်တဲ့နည်းစနစ်မျိုးစုံအဘာလဇိပာလသေပာလပါတိမောကသံဝရဣန္ဒရိယသံဝရအာဇီဝပါရိသုရိသီလဘေလိုသီလရင်ကိုဆောက်တည်ခြင်းတည်းသီလဆောက်တည်ဖို့နည်းမျိုးစုံဘယ်မှာရှိတယ်လဲ
ဗ
ုဒ္ဓံနဲ့ဧသမထ40ကိုပွားများအထုခြင်းနဲ့သမထအထုတဲ့နည်းတဲ့ပြိဿရေသုတ်တံမှာပဲဝိပဿနာအထုတဲ့နည်းတွေနည်းတွေပြိဿရေဘယ်မှာဟောတယ်လဲအာနာပါနသတိသုတ်တံမာသတိပရဏသုတ်တံနဲ့ပွားများအထုတဲ့နည်းတွေနော်အဲဒါကြောင့်သုတ်တံဆိုတာပါလေဟိဆိုရင်နီလံအတော်ချုံးလို့မှတ်မိစေဖို့ပါသုတ်တံဆိုတာ
နီလံပါဗျာ
အဲဒါကိုဒီကနေ့ပရိသတ်မှာသူတော်ကောင်းတို့သင်ရမယ်နော
်
သုတ်တံကိုသင်ခြင်းဖြင့်ပါရမလဲပါနာလဲမလဲဆိုတော့နီလန်းတွေကိုနားလည်လာလိမ့်မယ်သုတ်တံပိဋကကိုသင်ကြံပို့ချခြင်းချင်းပါနာလဲမလဲနီလန်းတွေကိုနားလည်လာမယ်နီစနစ်တွေကိုနားလည်လာလိမ့်မယ်ဝိနည်းဆိုတာကတော့စီကံမယ်တဲ့ဝိနည်းက
စီကံပါဗျာ
ဆိုကြပါစို့သုတ်တံကလူဒါနပြုတဲ့နည်းစနစ်ပေးထားတယ် အာဒေဂိနဝိသုဒ္ဓိ၄ပါးအလူဒါနရဲ့တန်ရှင်းစေကြပုံ၄မျိုးအာသပုရိသဒါနသူတော်ကောင်းတွေပြုတဲ့အလူဒါန၅မျိုးသာသီလူတဲ့ဤတွေဤတွေပေးတာလို့ဒီဟိုဝိနည်းစည်းကမ်းကမပြောလဲအေးလူတော့လူပေါ့ပါဒါပေမဲ့သတ်ပြီးတော့မလူနဲ့ခိုးပြီးတော့မလူနဲ့ဝိနည်းကမားရတဲ့စည်းကမ်းလို့လာတယ်ဒါဆိုပရိသတ်နားလဲလို့နော
်
အဲဒါကြောင့်ဝိနည်းဒီပါလဲ
စည်းကမ်း
မင်းသမထအာထုရှင်လားဝိပဿနာအာထုရှင်လားငါးပါးသီလတော့မြဲပါစေစီကံကအခြေခံလုံးလာတယ်ဟုတ်လား
မှန်ပါဗျ
ာအဆောရဲ့နားလေပြီးဝိနည်းဆိုတာစီကံအဲဒီနိမနေကိုရှင်းသုံးတဲ့အခါမှာစီကံတွေကိုထပ်မှတ်တဲ့အခါမှာဒီစီကံနဲ့ဒီနိမနေကိုဘုရားရှင်ကိုယ်တော်များထပ်မှတ်တော်မူတဲ့အခါမှာသဘောတရားအခြေခံသဘောတရားကင်းမဲ့၍မရှိကံမဲ့နိလန်းကိုမှဘုရားချမှတ်ပေးတာမဟုတ်ဘူး။ဘုရားရှင်ကိုယ်တော်မြတ်ချမှတ်ပေးတဲ့နိလန်းတို့စည်းကမ်းတွေကအခြေခံသဘောတရားအခိုင်အမာရှိတယ်။ဘာသဘောတွေလဲဆိုတော့အဘိဓမ္မဆိုတာပရိသတ်ရဲ့သဘောတရား။ဘာလဲ?အဘိဓမ္မဆိုတာ
ဘောဓိမာ
။စိတ်သဘော၊စေတသိက်သဘောရုပ်သဘောဘုပြောတာဘယ်နှမျိုးလဲ
သုံးမျိုးပါဗျာ
နိဗ္ဗာန်သဘောလဲပါလိမ့်မယ်နော်မှန
်ပါဗျာ
အဲ့ဒါကိုကိုယ်တိုင်နဲ့နေ့တိုင်းနေ့တိုင်းဖြည့်တွေ့နေရတာကစိတ်စေတသိက်ရောဒီသုံးခုပဲနော
်မှန်ပါဗျာ
နိဗ္ဗာန်ဆိုတာကနည်းနည်းများဝေးနေသေးလားလို့ထားရစမ်းပါအဲ့ဒါဘုန်းကြီးတို့ပရိသတ်ကတတိတော်တော်ရောင်းနေပြီဗျာဆိုရင်တော့တောင်းပန်ပါတယ် sorry ပါအဲ့ဒီပုဂ္ဂိုလ်တွေတို့နော်နည်းနည်းဝေးသေးတဲ့ပြင်နဲ့ပြင်လို့ဘုန်းကြီးတို့ကနိဗ္ဗာန်ကျောင်းတော့အတန်လေးခဏတာဘုန်းကြီးတို့လည်းနိဗ္ဗာန်ကိုသိပြီခုမလို့ခြင်းနေဘူးနိဗ္ဗာန်ကိုချက်ချင်းရောက်သွားမယ်ဆိုလို့ရှိရင်တော့မှနောက်နောက်ပြန်ဆုတ်ထားအောင်ပါခေါ်သွားတဲ့ပုဂ္ဂိုလ်တွေတော့မျိုးမျိုးနေနိဗ္ဗာန်ခဏတယ်ဘာဖြစ်လို့လဲကမ္ဘာဗုဒ္ဓတက္ကသိုလ်ထောက်အောင်မင်းရောက်သွားရင်ထောက်အောင်မှာမဟုတ်တော့ပဲ
မှန
်ပါအဲဒါကြောင့်ဒါခဏမျိုးနိဗ္ဗာန်နောက်မှဖြည်းဖြည်းအဲ့တော့ရည်ကြည့်တာကပရိယတ်တွေကရည်ကြည့်လို့ပါငါပြောတာအဘိဓမ္မာဆိုတာသဘောတရားနော
်မ
ှန်ပါမိစ္ဆာ of mind စိတ်ရဲ့သဘောတရား the nature of mental state စိတ်တသိတို့ရဲ့သဘော the nature of metta ရုပ်တို့ရဲ့သဘောသိစေတဲ့ရုပ်တို့ဤသဘောတရားတွေကိုအကျေပြောတာပဲမှာ
ဘိဓမ
္မာအဘိဓမ္မာအဲ့ဒီသိတိကသာဥထင်းမှာရှိသလားသိစေတဲ့ရုပ်တွေကသာဥထင်းမှာလား
ဟုတ်ပါဘူး
ဘိဓမ္မာခုနှစ်ကျန်းဆိုတဲ့သာဥထင်းမှာသိစေတဲ့ရုပ်တကယ်မရှိဘူးအဲ့ဒီမှာမှတ်တမ်းပဲရှိတယ်ဘုရားရဲ့စကားလုံးတွေကိုတန်းစီပြီးတော့မှတ်ထားတယ်တရားရှင်ရဲ့စကားရများရဲ့တန်းစီထားတဲ့မှတ်တမ်းပဲရှိတယ်။သိစေတဲ့ယုကဘယ်မှာလဲဆိုတော့ဒီကိုယ်ထဲမှာကိုယ်ထဲမှာနော်မှန
်ပါဗျာ
။ဒီမာသမိန်ယေဝကလိဝေရိဓမ္မမတိသဝိညာဏေကိသမနတိလောကေဇေဝပညာပိမိသတိ။တဏ္ဏမြတ်ရှိတဲ့ခန္ဓာကိုယ်ထဲမှာပြိဋ္ဌာယိသိစေတဲ့ယုဆိုတာအပြည့်အစုံရှိတယ်တဲ့။အဲ့ဒါဆိုရင်စိတ်တဘောစေတသိက်တဘောရုပ်တဘောဆိုတဲ့ဒီမိစ္ဆာရဘ mind and matter အဲ့ဒါကိုနားလည်ဖို့ရတယ်ဘုန်းကြီးတို့ပရိသတ်ကြီးဟိုမှတ်တမ်းတွေကိုလေ့လာပြီးတဲ့အခါဒီလိုမှခုနကျမ်းစာအုပ်ဆိုတဲ့မှတ်တမ်းများကိုလေ့လာပြီးတဲ့အခါတကယ်စံဒီလုံးဝမှာကတော့တကယ်ဖတ်ရမှာကတော့ကိုယ်ကိုယ်ကိုပြန်ဖတ်ရတယ်ဒီလိုမှစာအုပ်ကြီးကဒီကိုကြီးပဲဟုတ်လားမှန်ပ
ါဗျာ
ဟေတုပစ္စယတိဟေတုဟေတုသံယုတ်တကံံဓမ္မနံတံသမုဒ္ဒနာနိစ္စရူပနံဟေတုပစ္စေနာပစ္စယောဟိတ်၆ပါးဆိုတဲ့ပစ္စည်းတရားတို့ကအဲဒီဟိတ်၆ပါးနဲ့ရှင်တွဲနေတဲ့တခြားတခြားစိတ်စေတသိက်ယုတ်တရားတွေကိုဟေတုပစ္စည်းဖြင့်ကျေစုပြုတယ်ဟိတ်၆ပါးဆိုတာလောဘဒေါသမောဟအလိုဘအန္တောဘအမောဟဒီလိုမဟုတ်လား ုသို့ဟိသုံးပါးကအကုသို့မရမြကိုအကုန်လုံးထောက်အပံ့ပေးတယ်။အလောဘအဒေသအမောဟဆိုတဲ့ကုသို့ဟိသုံးပါးကကုသို့တရားမရမြကိုအကုန်လုံးကျေးဇူးပြုလို့ထောက်ပံ့နေလိမ့်မယ်။အဲ့တော့ဆယ်လောဘဒေါသမောဟဆိုတဲ့ဟိတ်၆ပါးကအစာအိမ်ထဲမှာလားဒီကိုယ်ထဲမှာလားကိုလောဘကိုကြည့်ဟုတ်လားမှန်ပ
ါ
ကိုဒေါသကိုစိုက်ကြည့်နော
်
ကိုမောဟကိုနားလည်အောင်ဖတ်ကိုကိုယ်ထဲမှာအလောဘဆိုတာသိသိဥစ္စာနဲ့မတတ်မဲ့ခြင်းမငီးကခြင်းချင်းယုံမျှမဟုတ်ပဲတဲ့ရင်းရင်းရောရောစွန့်လွတ်ခဲ့ဆိုတဲ့ဒီကလည်းပါအလောဘရဲ့ဒီပဲကနှစ်မျိုးအလောဘမလိုချင်ဘူးဆိုတာလည်းတည်းမဟုတ်ပါနဲ့မလိုချင်ရောမဟုတ်ပါနဲ့ဒါဖြစ်လဲသိကိုပေးလိုက်ခြင်းသေးတယ်အဲဒီနှစ်ခုပါဝင်သွားတယ်အဲ့ဒါကိုယ်နှလုံးသားထဲမှာကြီးလာမကြီးလာထိုင်ဖတ်ကြည့်ကိုကိုကိုနော်မှန
်
ပါဗျာအဲဒေါသဆိုတာကတော့စိတ်မဆူယုံနေမဟုတ်ပါနဲ့ဒါဖြစ်လဲဘာလို့ရဲ့ကောင်းကျိုးချမ်းသာကိုမဆိုအနောက်ဆက်မပြီးပဲနဲ့ငါဆောင်ရင်းလည်းဦးမယ်ဆိုတဲ့စိတ်မျိုးစေတသိက်မျိုးကအဘောကအဲ့ဒါကငါနှလုံးသားထဲမှာဘလောက်ရှိလဲဆိုတာကိုယ်တိုင်ထင်ဖတ်ရဟုတ်လားမှန
်ပါဗ
ျာအမောဟဇောရနာတေဝေခြင်းထိုင်မင်းခြင်းမဖြစ်ရောမြမဟုတ်ပဲနဲ့ထက်ထွန်းနေနဲ့ဇူးဇူးရှာရှာယုံခြင်းနဲ့လေးကိုဖောက်ခြင်းသိတတ်တဲ့ဉာဏ်မျိုးရှက်ပနဝိစ္စနော်နိုင်နိုင်ချွတ်ချွတ်သိတတ်တဲ့ဉာဏ်မျိုးပနဝိစ္စဝိစ္စမပင်ဝေမထမ်းမင်းလုံးများမဟုတ်ဘူးပါလေဖောက်ခြင်းသိတဲ့ဉာဏ်ကြီးရောက်တယ်ဆိုတော့အဲ့ဒါတွေကပရိသတ်ရဲ့ဘောင်းသင်္ခါတော့မှတ်တမ်းပြောမှာတကယ်တော့ဘယ်သွားဖို့ကိုယ့်ကိုယ်ကိုမှဖားဟုတ်လားမှန
်ပါ
အဲ့ဒီလိုသိစေတဲ့သို့ရဲ့သဘောတရားတွေကိုအခြေခံပြီးတော့ဟိုဘက်မှာဆရာပါလို့လည်းဒီကံနေသမတ်ပေးတယ်နိလန်းတွေကိုဆမ္မတ်ပေးတယ်ဒီလိုနော
်မှန်ပါဗျာ
အလုဒါနာပြုတဲ့ဟိဆိုလို့ရှိရင်ဩအလောဘကြက်ခန်းတယ်ဩဒီလိုလားသဘောတရားအပြီးတပံကသဘောတရားပြည့်စုံဥစ္စာနဲ့ညိကတော့စိတ်ကိုဖြတ်ထားပုပ္ပစ္စည်း30နဲ့ပုဂ္ဂိုလ်တွေရဲ့အပေါ်မှာရဲ့ရဲ့ရောရောနဲ့ပြင်းပြင်းနဲ့စိတ်ကိုဝင်းယူထားကိုပင်လေးဒီစီးကိုရိုက်ရှိတဲ့တဲ့ကြောင့်သူတို့များချမ်းသာခြင်းနဲ့စိတ်ကိုဝင်းယူထားအော်ဒီအလူတဏ္ဍရဲ့အကျေကျေယူဟာဘောစီးရှင်တစ်မျိုးမျိုးခံစားဖို့ကိုမမျော်လင့်နဲ့ခံစားဖို့ကိုမျော်လင့်ရင်ခံစားရတာကဝေဒနာအဲ့တော့မျော်လင့်တာကသဏ္ဍာန်ဒါတွေကဘယ်လိုလဲအပြီးဒီမှာကပြီးတဲ့သဘောတရားဟုတ်လားအဲဒီတော့သုတ္တလဘာရိဖြတ်မှတ်တယ်နိလန်ဝိနိက
စည်းကံ
အဲဒီနိလန်နဲ့စည်းကံတွေကအကုန်လုံးဘယ်ပေါ်မှာခြေခံတယ်အဘိဓမ္မာမှာသွားပြီးတော့ခြေခံတယ်အဘိဓမ္မာကင်းရရဲ့နဲ့ပရိသတ်ရဲ့ဘာမှလုံးလို့မဖြစ်ဘူးနော
်
အလူဒါနာကြည့်ကြရဲဆိုတဲ့နေရာမှာလူအကြောင်းကိုဘယ်လိုပဲပြောပြောဘယ်လိုပဲဟောဟောအလောဘအဒေါသအမောဟဆိုတဲ့စေတသိက်သုံးလုံးမပါဘဲနဲ့သုံးလုံးဇလုံးပြည့်စီနှလုံးပြည့်စီအနည်းဆုံးတစ်လုံးတော့ပြည့်စီမပါဘဲနဲ့လူတန်ခါကမဖြစ်ဘူးပရိသတ်အဲဒါကြောင့်အပြီးကမှမပါဘဲနဲ့နိမ့်နိုင်နေလဲဆက်မလို့မရဘူးစီကံတွေလဲဆက်မလို့မရဘူးဥပမာလူတယောက်လမ်းလျှောက်သွားတယ်ဓာမီတဲ့အောက်မှာပိုးကောင်ပေါင်းမြောင်များစွာရှိနေတယ်။အာအဲ့ဒီလူကပိုးကောင်လေးတက်နေမိတယ်ပိုးကောင်လေးသေးကောင်ဟာမင်းတို့ပိုးကောင်လေးများကြီးသေးကောင်ပဲဆိုပြီးတော့သူ့ကိုယ်သွားဆွဆဲတယ်။သူကဗာပြန်ပြောမယ်။အဲ့ဒီပိုးကောင်လေးကိုနိုင်မင်းတို့သေးတာတော့မှန်တယ်သေစေခြင်းနဲ့စိတ်စေရနာငါမရှိဘူးလို့သူကပြန်ပြောလိုက်တယ်အဲ့ဒီပုဂ္ဂိုလ်ကတကယ်သို့အမှုတစ်ခုစဉ်ပြီးတော့သူ့ကိုစိတ်သေးမယ်ဆိုလို့ရှိတယ်။ဘာကိုအခြေခံထားစိတ်သေးရမလဲ။သေးတာပုဂ္ဂိုလ်တွေသေးတာကိုအခြေခံထားပြီးတော့စိတ်သေးမလား။သူစိတ်စည်ရဏကိုအခြေခံထားပြီးတော့စိတ်သေးမလား။သက္ကုပါဠိဝတ္ထုကဘာရကပြောတာလဲ။နော်။မှန
်ပါ
ဗျာ။သေစဉ်လို့သောစိတ်စည်ရဏပါမတာနဲ့ဘာဖြစ်လဲ။သတ်မှုဆိုတာဖြစ်တယ်ဆိုတော့
ဟောအဘိဓမ္မာမကင်းမဲနဲ့ဒိဋ္ဌိတိုင်းဝီနည်းရလည်းမရဘူ
းမှန်ပါဘူ
းအဘိဓမ္မာကင်းရဲနဲ့ဝီနည်းစည်းကမ်းဆိုတာလေဝီနည်းရတဲ့ခုဆုံးဖြတ်ဖို့ဆိုတာလေမရနိုင်ဘူးဒီအမှုကစိတ်ပါတဲ့အမှုလားစိတ်မပါတဲ့အမှုလားဝေဒနာပါဏနာဝေဒနာမပါဘူးလားစေရနာပိုင်အဲ့ဒီစေရနာထဲမှာလောဘနဲ့တွဲတဲ့စေရနာမျိုးလားဒေါသနဲ့တွဲတဲ့စေရနာမျိုးလားဖတ်စေရမယ်။မှန်ပါဘူ
း။
တန်းတဲ့ပြင်းအမှုတော့ဖြစ်ပြီ။မင်းသိသိချင်းနဲ့စေရနာပါလား။အပါတဲ့စေရနာပါ။ဒါရင်အဲ့ဒီစေရနာမှာလောဘတွဲကလား။ဘုဒ္ဓံကတခုခုလိုခြင်းလို့သတ်တာ။သို့မဟုတ်လောဘမပါဘူးသက်သက်သိသိချင်းနဲ့စေရနာမှာဒွန်းသာတဲ့လွန်မှုနေသလားစီစီရဒေါသလွန်မှုယဉ်သူစီရင်တဲ့မျိုးသွားမယ်လောဘလွန်မှုတဲ့စေရနာဆိုရင်စီရင်တဲ့မျိုးသွားမယ်ဒေါသတက်တဲ့နဲ့တတ်တဲ့စေရနာဆိုတော့သူကတော့ဒါကတော့တကယ်အမှုကြီးဖြစ်သွားမယ်ဒေါသနဲ့တတ်တာမဟုတ်ဘူးလောဘနဲ့တတ်တယ်ဆိုရင်ဟောသဘောကအမှုနည်းနည်းပေါ့သွားတယ်အဲ့တော့ပရိသတ်ကြီးကဒါပါတင်ကြတာလဲလို့ဆိုတော့ဘာသင်းလို့လို့အဘိဓမ္မာမပါဘဲနဲ့မကင်းတဲ့အကြောင်းကိုပြောပြတာမှန
်ပါ
နော်အဲ့တော့အဘိဓမ္မာဆိုတဲ့ဥစ္စာကအလုံးအလုံးနောင်နေဖို့ခက်တယ်တင်ကြားဖို့လည်းခက်တယ်တဲ့နေစဉ်ဘဝမှာအသုံးချလို့ဖြစ်ပါမလား This is a question coming from someone တရားရောက်ကမေးလိုက်တယ်အဘိဓမ္မာဆိုတာသင်ဖို့လည်းခက်တယ်တတ်ဖို့လည်းခက်တယ်နောင်နေဖို့လည်းခက်တယ်နေစဉ်ဘဝမှာအဲ့ဒါဘယ်လိုသုံးမလဲကဲအဲ့ဒါဘယ်လိုပြောအဘိဓမ္မာဆိုတာပိဋကကြီးနေစဉ်ဘဝမှာသိအသုံးဝင်နေတဲ့ရာဟုတ်လားမှန
်ပါဘူ
းနေစဉ်ဘဝမှာဘသူသုံးပုံသုံးလို့ရတယ်သုံးကျင်တိုင်းသုံးတန်ဖို့ဖတ်ဖို့ခက်တယ်ဆိုတာကကိုယ်အကြောင်းကိုမသိလို့ခက်နေတာပဲ
မှန်ပါဘူ
းဘိဓမ္မာဆိုတာပြောပြီးဒီအဘိဓမ္မာ is not the book အဘိဓမ္မာ is your body အဘိဓမ္မာဆိုတာဒီကိုယ်ကြီးပဲIf you understand this matterly, this is the way you must see that you are God. 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 Right? God say, 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 God say,နိလံဝိနိသောရံအဘိဓမ္မာသောရံ
သဘောတရားအ
ဲဒီတော့သဘောတရားကိုခြေခံထားပြီးတော့အဘိဓမ္မာဆိုတဲ့စိတ်စေတသိက်ရုပ်ဆိုရဲ့သဘောကိုအခြေခံပြီးတော့မှဘုရားရှင်ကိုယ်တော်မြတ်ကပေါ့ပါကိုချက်မှတ်တော်မူသလဲနိလံတွင်စည်းကမ်းတွေကိုချက်မှတ်တော်မူခဲ့တယ်တဲ့အဲဒီနိလံစည်းကံသဘောတရားလို့ဆိုရဲပုဝေနိအဘိဓမ္မာကဒုမြာပါလို့ဖို့လုံးဟိဆိုရင်သိတာရဲ့ဘယ်လိုပြောမလဲသင်ကြားဖို့ပါလို့ဖို့အဲဒီလိုသင်ကြားရမယ့်ဓမ္မကိုဘာဓမ္မခေါ်မလဲ
ပ
ရိယတိဓမ္မဟုတ်လားသောတံကိုသင်ခြင်းနိဗ္ဗာန်ကိုနားလည်မယ်ဝိနည်းကိုသင်ခြင်းစည်းကမ်းတတ်မယ်ဒီဓမ္မသင်တော့သဘောတရားပိုင်နေတဲ့အဲဒီသဝိနည်းဒီဓမ္မပရိနိဗ္ဗာန်ဓမ္မသင်ပြီးရင်ဘုန်းကြီးတို့ဘာဆက်လုပ်မလဲကျင့်ရမယ်ဘိသာတိဘာလုပ်မလဲကျင့်ရမယ်ဓမ္မကိုတော့ပฏิပတ်တိဓမ္မဘာလို့ခေ
ါ်
အဲ့ဒါဆိုရင်ကျင့်တရားကဘာတွေရှိတော့ဆိုရင်ပြိတ္တရတောချုပ်ရင်၃မျိုးပဲသီလရယ်သမာဓိရယ်ပညာရယ်ကျင့်ကြရဘယ်နှမျိုး၃မျို
းပ
ါဗျာကျင့်တရား၃မျိုးရှိမယ်သီလရယ်သမာဓိရယ်ပညာရယ်ဘုန်းကြီးနည်းနည်းတောင်းပါနဲ့ဒီအပုချိန်နေနည်းနည်းလျှော့ပေးဖို့ကောင်းပါလားနော်ဒါဒီလိုကလည်းတရားလောက်ရှိတယ်ဒီ၃လုံးကလည်းပဲဘယ်နှခံလောက်ရှိတယ်မသိဘူးသီလရယ်သမာဓိရယ်ပညာရယ်ဘိသာကြီးရဲ့ရှင်းစရာဘယ်နှပါးရကလေးဒီသီလဆိုတာဗာလိဟိဆိုရင်ဒီကနေ့ပရိသတ်ဘာသူတော်ကောင်းတို့အရဘုန်းကြီးတို့ပြောပြနေတာကကိုယ်နှုတ်နှစ်ပါးရဲ့စည်းကမ်းပါတယ်လဲ ကျေးဇူးတင်တဲ့ဆရာကြီးရသီလဆိုတာကိုနှုတ်နှစ်ပါးရဲ့ဈိကံနေ။ပါဏာတိပါတံဝေရမဏိဆိုတာတိကျစဉ်းစားရင်ဒီကံရဲ့ငံကိုဈိကံလို့ပြီးတာ။အာရဏရဏဝေရမဏိဆိုတာကာယကံကိုဈိကံလို့ပြီးတာ။ကာရတုမိစ္ဆာသာရဝေရမဏိကလည်းကာယကံရဲ့ဈိကံကိုမူရမှာဈိကံရှိစီလို့ဟုတ်လား။အဲ့ဒါကိုမူရရဲ့ဈိကံရတ္တိပရိဒတ်ဘာလဲဆိုတော့ဒါသီလ။နောက်ဝိဇိကံကြတော့ဘုန်းကြီးတို့မြတ်ရှင်ကဘာဈိကံနေသေးတယ်။သဘာဝရဲ့ဘယ်လိုပြောကြ။မှန်တာပြောဘုပါဝါဒဝရမဏိကိုဒါဘာသာပြန်ရင်မှန်မှန်ပြောကြ။မှန်နိုင်မဟုတ်ဘူးရလားလို့ဆိုတော့ဟာမှန်နိုင်တယ်မဟုတ်ဘူးတဲ့။မရှိအောင်နဲ့ကျိုးရမယ်ရိုးသားရမနောမနဲ့တခါလေးမရူးသားတဲ့စိတ်တော့ကမားလာပြီ။မှန်နိုင်မကောင်းဘူး။မှန
်
ပါဗျာ။အဲ့ဒီအောင်းနဲ့ရူးသားရမာယာသာဖြေရမပါရဟုတ်လား
။မှန
်ပါဗျာ။မှန်လေရူးသားတဲ့ဒီကရာဒီစကားလုံလောက်တာမလုံလောက်သေးဘူး။သူပါပိတဝါစာအပြည့်စုံသေးဘူး။မင်္ဂလာသုံးပါပြန်ကြည့်သူပါတိတဆရာဝါစာဒီတောင်းမင်္ဂလာမဟုတ်တော့ကောင်းသောစကားကိုဆိုခြင်းသည်မင်္ဂလာ။ဘလောက်ကောင်းလား။အဲ့လိုအတက်လက်တင်တဲ့ပြည်စုံနာကိုကောင်းသောတကားလေမှားရမယ်ယူပါရပြီးကြလားမပြီးသေးဘူးသူကခမောင်းနေရအဲ့ကျောင်းဆိုတဲ့စကားဟာညီညွတ်မှုနဲ့ချစ်ခင်မှုကိုဖြစ်ထွန်းစေရမယ်ညီညွတ်နေတဲ့ပုဂ္ဂိုလ်တွေညီညွတ်မှုကွဲသွားမယ်ချစ်ခင်နေတဲ့ပုဂ္ဂိုလ်တွေချစ်ခင်မှုကွဲသွားမယ်ဆိုရင်မပြောနဲ့ချစ်ခင်ရင်ညီညွတ်ခြင်းကိုဖြစ်ထွန်းစေရသီလနာဝါစာဝေရမဏိကိုပါပါပြန်တာဟုတ်လားမှန
်ပါဗျာ
အချင်းချင်းတို့ကိုတိုးတက်စေတဲ့ပြုစုပဲလားငင်းချမ်းတဲ့စကားပဲလုံလောက်ပလားမတ်စီဒီနေစေတဲ့တို့ရှိရတို့ရှိရမယ်အဲသဗ္ဗပလဘဝါစာဝေရမဏိရဲ့ပါပါပြန်ကအကျိုးရှိတဲ့စကားကိုပြောမှန်တယ်ရိုးသားတဲ့သင်္ကေတမှုကိုဖြစ်စေတယ်ငင်းမှုမှုကိုဖြစ်စေတယ်ပြီးတော့ယောသာချောင်းမရ။ဟောအကျိုးကျေးဇူးဖြစ်ထွန်းရမယ်။နော်။အကျိုးကျေးဇူးဖြစ်ထွန်းရမယ်။ဒီတော့ဘာလို့ဒီလည်းပြိဿပေါင်းသူတော်ကောင်းတော့ကျိုးကျေးဇူးဖြစ်ပြီတဲ့ဒီစကားဟာလုံလောက်မလား။ကျမ်းရာသူတွေရဲ့နာမချမ်းသာရမယ်။ဟုတ်ကဲ့ဝါစာဝရမဏိဘာသာပြန်ကအဲ့ဒါမို့လားမှန
်
ပါဘူး။ကျမ်းသူရဲ့နာမချမ်းသာရမယ်နာရဲမှာသို့တာတဲ့စကားကိုပြောဆိုနိုင်ရမယ်။အဲ့ဒီလိုစကားရမျိုးအင်္ဂါ၆ပါးနဲ့ပြည့်စုံတဲ့ဒီစကားပြောမယ်ဆိုပြန်တော့လည်းပဲကာလကိုကြည့်ပြောအခါမကောင်းရင်မပြောနဲ့တဲ့
။မှန်ပါ
အခေကဘယ်လိုပဲကောင်းကောင်းအရက်ဒီသားကိုကြည့်ပြောတဲ့အရက်မကောင်းရင်မပြောနဲ့အခေကလည်းကောင်းနေတယ်အရက်ဒီသားကလည်းကောင်းနေတယ်သို့တော့နားထောင်တဲ့ပုဂ္ဂိုလ်ကအဆင့်မြင့်ဟုံးမှာနားထောင်သူတွေကောင်းမှအဲ့ဒါကိုပြောနားထောင်တဲ့ပုဂ္ဂိုလ်ကခံယူချက်ဉာဏ်ကျင်းလို့ရှိရင်ဘာပြောပြောမှအကျိုးမှမဖြစ်ဘူးလေအဲ့ဒါကကံလကိုကြည့်ရမယ်ဒေသကိုကြည့်ရမယ်ပုဂ္ဂိုလ်ကိုကြည့်ရမယ်။ဒါနဲ့ဘုန်းကြီးတို့ဘုရားရှင်ကိုယ်တော်မြတ်သင်္ခါပြီးတဲ့ဇာပြောနီးနော်။မှန
်ပါဗျာ
။မုသာဝါဒဝရမဏိသိစ္ဆာပရံသမာဓိယမိရဲ့နောက်မှာသစ္စေတေပါလံဃာရိအဲ့ဒါကြီးအကုန်လုံးပဲ။ဘာလဲဆိုတော့ဇာပြောနီးတဲ့နှုတ်ရဲ့စိကံ။ဘာလဲ?န
ှုတ်ရဲ့စိကံ။
အဲ့ဓာရီကိုပါခေါ်တယ်သီလခေါ်တာသောက်တိလေးခါတော့ပါဏိမူပါဝါဒဝရမဏိဒုသနာဝါစာဝရမဏိသုဒ္ဓဝါစာဝရမဏိဒီလိုသောက်တိကြတယ်နော်ဒီနေ့ကတော့ပါအဲ့တော့ကာယကံမှလည်းစိတ်ကံရှိပဲဝစီကံမှလည်းစိတ်ကံရှိကောလုံးနှစ်ပါးစိတ်ကံရှိကြဖို့ဆိုပြီးတော့ဘုန်းကြီးတို့မြတ်ဗုဒ္ဓကဆက်ပြီးလိုက်အဲ့ဓာကိုပါခေါ်တယ်ကဘာကသီလmorality of priest or karika လို့ပြောတာဟုတ်လား
မှန်ပါဗျာ
အဲ့တော့အချင်းချင်းကတော့ကာယကံစီကံဘောဓိဒိဋ္ဌိနှုတ်ရဲ့စီကံဘောကံဒိဋ္ဌိဒါပဲစီကံအဲ့တော့ကိုယ်နှုတ်နဲ့ပါစီကံကောင်းပြီးစီကံရှိပြီဟဲ့ဆိုလို့ရှိဘယ်တိုင်းဒီကမေတ္တာရောင်နဲ့ဘေဘာသာကိုးကွယ်တဲ့ဘေသကံကြောတဲ့အဲ့လူမျိုးမဆိုသူဟာလူကောင်းတယောက်တကယ်ဖြစ်ပါမယ်နော
်မှန်ပါဗျာ
တိုင်းတဲ့စကားပြောဘယ်လိုအသားရောင်မဲရှိရှိဘယ်တိုင်းဒီမှာပဲနေနေဘေဘာသာတဲ့ကိုးကွယ်ကိုးကွယ်ဘေဘာသာမှမကိုးကွယ်ခြင်းနဲ့နေကိုယ်တော့နှစ်ပါးစီကံတော့ရှိရမယ်ဟုတ်လား
မှန်ပါဗျာ
အဲ့ဒါဗုဒ္ဓရဲ့သုံးပါးဗုဒ္ဓကကိုးကွယ်ပုဂ္ဂိုလ်ပရဏာထာမပြောဘူးအားလုံးကျင့်သုံးဖို့ပရဏာအခပြောတယ်။ကျင့်တဲ့အစဉ်သုံးစဉ်မှာခုကိုယ်နှုတ်နှစ်ပါးကျင့်စဉ်ကိုပါခေါ်လိုက်တယ်သီလ။အဲဒီတော့ကာယကံဝစီကံမှာတလောက်ကျင့်လိုက်လို့စီကံကောင်းလာရင်ဒီပုဂ္ဂိုလ်ကဘာလို့ခေါ်မလဲဆိုတော့လူကောင်းတယောက်ပဲ။ကာယကံဝစီကံစီကံရှိသီလနဲ့ထိန်းလိုက်တော့ကိုယ်နှုတ်နဲ့လွန်ကျူးခြင်းဆိုတဲ့ဝိတိကမသူ့မှာမရှိတော့ဘူး။ပရိသတ်ကြီးပါမရှိတယ
်ဝိသမာရှိ
ပါဘူး။အဲအဲ့ဒါကတော့ပရိသတ်ကြီးပါဠိစာပေကလာတဲ့စကားလုံးကိုနှုတ်နှစ်ပါးချင်းလွန်ကျူးခြင်းကိုခေါ်လိုက်ဝိသိက္ကမပြောလိုက
်ဝိသိက္ကမပါ
ဘူး။ကာယကံဝစီကံနဲ့လွန်ကျူးတဲ့အမှုတွေကိုဘာခေါ်လဲ
ဝိသိက္ကမ
။အဲ့ဒီဝိသိက္ကမကြီးလေတာကိုဘာနဲ့ထိမ့်တယ်လေဆိုတော့သီလနဲ့ထိမ့်တယ်ကာယကဝစီကံစီကံရှိစေဖို့ပရိသတ်ရဲ့ပါတဲ့သိသီလနဲ့သိသီလပြည့်စုံလို့ကိုယ်တော်မှစီကံကောင်းလာရင်တို့ပုဂ္ဂိုလ်ကိုကဘာကဩဘာမှမလွန်ကျူးဘာပြည့်မှုမှမရှိလို့သူဟာလူကောင်းတယ်တဲ့လူပြောတာနော
်
အဲ့ဒါကြောင့် to be good person လူကောင်းတဲ့ယောက်ဖြစ်လာဖို့ရန်ဘာကိုလိုက်မှကျင့်လို့ရမလဲI practice the morality. So, I undertake the principle. Sila go, Kaita is Sanchal Chaya. That is Jensen the Kut. Now there are Dhudiya Jensen, Adalen Soye Samadhi Jensen. Dhudiya Jensen, Samadhi Jensen. Samadhi. Samadhi Sura Adalen Soye, Brita Ji Phe Mare, Bhoji Meyeno, O Se Nyena Samadhi.မနေသို့တော့ဘုန်းကြီးတွေကဒီလိုပြောမလို့တမာတိဆိုတာအလုံးမှစိတ်စည်းကံမာယာစည်းကံစိတ်ကစည်းမဲ့ကြမ်းမဲ့အနေနဲ့တွင်းနေတတ်ပါပဲစိတ်မဲ့ကမ်းမဲ့ကြံနေတတ်တယ်ဟုတ်လားမှန
်
ပါဗျာ။ဩသာသံပိသံနဲ့ပြောရင်ကာမဝိတ္တ၊ဇာပါဒဝိတ္တ၊ဝိဟိတဝိတ္တဆိုတဲ့မိစ္ဆာဝိတ္တတွေနဲ့လွန်မှုပြီးတော့ဒီစိတ်ကတော်တွေကမြောက်ပြီလို့ဖြစ်နေတတ်တယ်။တော်တွေကမြောက်ပြီဟာသစ်တင်ဒလင်မဒလင်တကိုင်းမှတကိုင်းအမြဲတမ်းခုံပြန်ပြေးသွားပြီးတော့နေတယ်လို့ပဲ။ဒလင်မဒလင်တကိုင်းမှတကိုင်းအမြဲတမ်းခုံပြန်ပြေးသွားနေတဲ့တော်တွေကမြောက်လို့ဟောဒီစိတ်ကလည်းပဲအာယုံ၆ပါးတဗ္ဗံမတ္တမတဗ္ဗံမတ္တဗ္ဗံမြေနဲ့ကုန်ပြန်ပြီးသွားပြီးတော့မိစ္ဆာဝိတ္တတွေနဲ့ပင်ပန်းနေတဲ့သဘောတဲ့ဒီစိတ်မှာပြိတ္တာရင်ရှိတယ်နော်မှန်ပ
ါဗျာ
အဲဒီတော့ကုန်ပြန်ပြီးသွားအာယံ၆ပါးကိုကျက်စမ်းနေတဲ့စိတ်ကိုဘုန်းကြီးတို့ကမလုပ်ခြင်းနဲ့လဲတတ်အာယုံနဲ့မှခိုင်းတယ်ဘယ်လိုခိုင်းတယ်အာယုံ
မှာခိုင်းတယ်
အဘိဓမ္မာမှာဣတိကရာလို့ခေါ်တယ်လေ
။
ဘာခေါ်ကလဲ
။ဣတိကရာပါဗျာ
။ဣတိကရာဆိုတာတခုဒီဘာအယုံမှာစိတ်ကိုထားတာ။ဟုတ်လား။မှန
်
ပါဗျာ။ဒါလည
်း
ဣတိကရာ။ဒါအယုံနဲ့မှာစိတ်ကိုထားတာကိုဘာခေါ်လဲ
။ဣတိကရာ
ပါဗျာ။အဲ့ဒါဘိဓမ္မာစေတသိက်ပိုင်းကဣတိကရာပြောတယ်။ဗုဒ္ဓံဘာသာမြာသာအတ္တမံဘိက္ခုဟုတ်တယ်။နော်မှန်ပ
ါ
ဗျာ။ဒါကပြိဿပန်းသူရကားတော့တခုရင်းတော့အာယုံအစိတ်ကိုထမ်းလို့မြဲပြီ။ဒါအာယုံနဲ့မှနေပြီဟိဆိုရင်ဒီစိတ်ကစည်းကမ်းရှိလာပြီနော်။မှန
်
ပါဗျာ။သစ္စာကြီးစဉ်းစားကြည့်မယ်။ဘာနာတိပါဒဝေရမဏိဟောက်ပြီးလိုက်တယ်တတ်တဲ့အမှုတော့မလွန်ကျူးဘူးတော့
။မှန်ပါဗျာ
။ဒါနဲ့သတ်ခြင်းနဲ့စိတ်ကကောင်းကင်းနေပြီအဲ့ဒီဝေဒမနိလည်းမတတ်နိုင်ဘူ
း
။အာရဏဒါနဝေဒမနိခိုးဝတ်လူရတာလုံးဝမလုံးဘူးခူးခြင်းနဲ့စိတ်တောင်းတနိုင်ဝေဒမနိသိက္ခာတရာမရိယာမီလောက်နဲ့ဒီစိတ်ကမငြိမ်ဘူး။ကာမဂုဏ်မိစ္ဆာသာရဝိရမဏိလို့သောက်တည်တာတဲ့လွန်ကျူးမှုကိုရင်းလည်းလွန်ကျူးမှုတော့တကယ်မဖြစ်ဘူးစိတ်နဲ့လွန်ကျူးလွန်ကျူးနေရင်မဲ့လို့မလဲမှန်ပါအဲ့တော့စိတ်ရဲ့သုံးချင်မှုတွေကိုပါဠိစာပေကဘာခေါ်လဲဘာခေါ်လဲမကြိုက်တော့ဘာမခေါ်ဘူးပါရိယုဌာနကိလေသာတဲ့ဝိဒာကြီးခေါ်ကြည့်လိုက
်ပါရိယုဌာနကိလေသာ
သိင်းချင်းမှာတောင်းခြင်းနေအကျိလေးသာကိုပရိယုဒ္ဓနာကြီးလေးသာ mental violation အဲ့လိုသိင်းမှာတောင်းခြင်းနေတာလေးကိုသီလကညီအောင်တတ်နိုင်မှုတော့ဆက်ကြောင့်တောင်းခြင်းပြီးတော့တောင်းမြောက်လို့တယုံယုံခုံးနေတဲ့စိတ်ကိုလေတမာတိတဲ့ပြေးလိုက်မှဘာဖြစ်ညီမှာအဲ့တော့တမာတိတွန်းပြေးလဲလို့ညီလေးပါရောအာယုထောက်ပန်းပေါ်မှာစိတ်ပြီးဘုပြတိပြေးသေးလားအာယုံက6ပါးရှိလို့သာလုံးအာယုံ60လောက်ရှိရင်လည်းပဲဒီသိကပြင်းနေဦးမှာပဲအမှန်ပါတမာရီကွင်းပြီလဲတော့အာယုံ6ပါးမကားလို့6000ကြီးကြီးတအာယုံထဲမှာငင်းသွားတယ်ဆိုရင်ကာမဝိတ္တစိုက်ရတဲ့မိစ္ဆာဝိတ္တတွေလည်းငင်းသွားအဲ့ဒါကြောင့်မရိတ္တမကြရပရိယုဒ္ဓနာကိလေသာကိုငြိမ်သက်စေတဲ့ရှင်းရှင်သည်တမာတိတနည်းစည်းမဲ့ကမ်းမဲ့တွေးတတ်ကြံတတ်တဲ့စိတ်ကိုစည်းကမ်းတကြဖြစ်စေတာဟာသမာဓိပဲတဲ့အဲဒါကသမာဓိကူဒီကစိတ်ဤသီကာပါတယ်လဲ
သိရဲ့သ
မာဓိ mental discipline နော်သိရဲ့သီကာအဲဒါဘာလို့ခုလဲကိုယ်ပဲကိုယ်ရှိခိုးဖို့လားကျင့်သုံးဖို့လားအာမိမိတို့စိတ်တွေဘယ်ရရှိဖို့ကိုယ်ကမိစ္ဆာမရှိဘူးစိတ်တော့အလုံးစည်းပန်းရှိအောင်လုပ်ကြ။ဒါမှစိတ်ချမ်းသာတယ်။စိတ်စည်းကမ်းရှိလာလို့စိတ်ကတအားနည်းမှငြိမ်းနေဒီစိတ်ကဖြောင်းလာတယ်ပြိတ္တ။ဟောလေးပါမှမြန်းတင်ပြီးတော့လေးသမားတယောက်ကမြန်းတဲ့တစ်စုံတစ်ခုကိုပြစ်မလို့အဲဒီမြန်းတဲ့ကြီးကကောင်းနေလို့ရှိရင်ပြိတ္တကြီးပြစ်ခြင်းနဲ့တတ်ကဲ့ကိုဘယ်တော့မတွေ့ရမှာတော့ညာရာကြီးကောင်းနေလို့ရှိရင်ပြင့်မဲ့တက်ကဲ့ကိုစစ်ပွင်းကိုဒီညာကတဲတယ်ကြီ
း
မသွားတော့ဘူးမစူးတော့ဘူးညာရာဖြောင်းနေမှပြင့်လိုက်တဲ့လေးကလည်းပဲငြိမ်နေမှဟုတ်လား
မှ
န်ပါဗျအဲဒီကောင်ကမသိလဲကိုပြစ်စင်တာကိုတန်ငင်းနေမှလည်းအဲဒါလိုပဲဖြောင်းပြီးတော့ငြိမ်နေတဲ့စိတ်တည်တာရင်ဘုန်းကြီးတို့ပြိတ္တာကြီးပြစ်ကျင်တဲ့ပြစ်ပွင်းကိုတဲတယ်ကြီးစူးတာဘုန်းကြီးတို့ကြည့်ရမှာကဘာလဲဆိုတော့ရုပ်သေးနာမည်ကိုစူးဝင်အောင်ကြည့်ရမှာတဲ့တဲ့ကြည့်ရရုပ်တရားနာတရားတွေထဲမှာစိုက်ဆိုင်စူးစူးဝင်သွားအောင်ဒီစိတ်ကိုကြည့်ရမယ်အဲ့ဒါဆိုရင်ဒီစိတ်ကကောက်ကြည့်လို့နေမယ်ဆိုရင်ပြိဋ္ဌာရဲ့ရုပ်သေးနာမည်ကိုစူးနိုင်ပါဦးမလ
ား
အဲ့ဒါကစိတ်ကိုဖြောင်းမစေဖို့ရန်ဘာလို့လဲလို့ဆိုတော့တမာတိလိုတယ်။အဲ့ဒါကတမာတိခြင်းစဉ်ကောင်းစွာခြင်းလို့စိတ်တောင်းကြမှုတွေငြိမ်းပါလို့ရှိရင်အဲ့ဒါဘာခေါ်ကလဲ။အဲ့ဒါအဲ့ဒီလူကိုဘာခေါ်မလဲဆိုရင်ဖြောင်းမတဲ့လူတဲ့ဟုတ်လား။မှန
်ပါ
ဗျာ။ To become right person we just better concentrate.ကျောင်းမှာတဲ့လူတယောက်ဖြစ်လာဖို့အတွက်ဘုန်းကြီးတို့ကျင့်သုံးရမှာသမာဓိဟုတ်လားမှန
်
ပါကျောင်းမှာတဲ့လူတယောက်ဖြစ်လာဖို့ရာအတွက်လူတိုင်းလူတိုင်းကျင့်သုံးသင့်တာပါတယ်လေသ
မာဓိ
ပါဗျာသမာဓိကျင့်စဉ်ကိုကျင့်နိုင်တဲ့လူတိုင်းကဖြောင်းလို့စိတ်တွေကျောင်းမှာလိုလာလိမ့်မယ်အဲ့ဒါဒုတိယကျင့်စဉ်တစ်ပါးရှိခိုးကျင်တာကိုရှိခိုးကိုယ်ွယ်ကျင်တာကိုကိုယ်ပါရှိခိုးခြင်းကိုယ်ွယ်ခြင်းဆိုတဲ့ကလေးချင်းကိုသူအပိုင်းနဲ့သူ့အဘူထားလိုက်အလုံးစုံလူသားမှာကမ္ဘာမှာရှိနေတဲ့လူမျိုးအလုံးစုံမိမိတို့စိတ်ကိုဖြောင်းမလာစေရတဲ့အတွက်စိတ်ဓာတ်တွေစီကံရှိလာစေရတဲ့ဘုရားမဆိုတမာရီကျင့်ကောရှင်းကြိုက်တဲ့ပြိတ္တကြီးရှင်းကောင်းတယ်တဲ့နော်မှန
်ပါဗျာ
အဲ့တော့ဒုတိယအဆင့်မှာဒုတိယ ကျင့်စဉ်ကိုကျင့်လိုက်တဲ့အခါကျတော့လူအဆင့်နဲ့ဒုတိယအဆင့် right person ဆိုပြီးတော့ဖြောင်းတဲ့လူတယောက်ဖြစ်သွားအဲ့ဒီသမားလေးကျင့်စဉ်ပြီးတော့မှပရိသတ်ဖြောင်းနေတဲ့စိတ်နဲ့အာရုံပြစ်မလဲဆိုတာပြောတာပြီးပြီဖြောင်းနေတဲ့ဉာဏ်နဲ့လိုအပ်တဲ့တတ်ဲ့ကိုပြရတယ်လို့ပဲဖြောင်းတန်းနေတဲ့စိတ်ချင်းရုပ်ထဲမှန်တဲ့ကိုပြရတယ်ဒီလိုမဟုတ်လားမှန
်ပါဗျာ
အဲ့ဒါဆိုရင်တတိယကျင့်စဉ်ကဘာလဲလို့ဆိုတော့ပညာဗာလဲ
ပညာပါဗျာ
သင်္ခါကျင့်စဉ်လို့ဆိုလိုက်တဲ့ပရိသတ်ကြီးသိသွားတာကဩဒါဝိပဿနာပြောတာပဲလို့ဒီလိုသိသွားတယ
်
မှန်နဲ့နော်သောကဝိပဿနာဉာဏ်7ပါးတို့လောကုတ္တဉာဏ်7ပါးတို့ကိုဘုန်းကြီးတို့မပြောဘူးဇလုံးလေးပဲပြောမယ်ပညာဆိုတဲ့ဥစ္စာကဘာလဲဟိဆိုရင်စိတ်ဤအမြင့်အကြီးများကိုသိကြောသောနိလပညာချင်းပင်ဆိုတာပါလေဆိုရင
်
စိတ်အမြင့်ကြီးတွေကိုသိကြတဲ့မိလံသီရသမารိပညာနော
်မှ
န်ပါဗျာကာယနာဝစီကံရဲ့စီကံသည်သီလမနောကံရဲ့စီကံသည
်
သမာဓိအဲဒီမနောကမနနဲ့ဆိုတဲ့စိတ်ရဲ့အမြင့်ကြီးတွေကိုသိကြတဲ့မိလံသည်ဝိပဿနာဆိုတာဘာလို့ကလဲဆိုရင်စိတ်ဟင်ကြီးတွေကိုသိကြတဲ့ဤတဲ့အင်ဂျူနစ်မက်တာဟောင်းတူပူဖိုင်းမိုင်းအဲ့ဒါဟာဝိပဿနာစိတ်ဟင်ကြီးတွေကိုသိကြတဲ့ဤလံဆိုကြပါစို့ဝိပဿနာလုပ်ငန်းကျူပန်းတဲ့ယောဂီတွေနာမရူပပရိစ္ဆေဒဉာဏ်ပိုင်းပြီးနာယုတ်နှစ်ပါးကိုပါတဲ့သိအဲ့ဒါဘာမြေတိကင်းတော်လို့ဆိုတော့သက္ကာယဒိဋ္ဌိမရှိတော့
မှန်ပ
ါဘူးခန္ဓာကိုယ်ရှိမှလည်းဥရိယတရားဉာဏ်ပိုင်ပြီးဖြစ်ပြကိုနိုင်ပြီးဘာဖြစ်တယ်လဲသတ္တရာဒိဋ္ဌိဥစ္စရာဒိဋ္ဌိမရှိတော့ဘူးသက္ကာယအတုမအနိစ္စနုပါဒနာဉာဏ်ပိုင်ပြီးမာနကင်းသွားပြီဒုက္ခနုပါဒနာဉာဏ်ပိုင်ရင်ယာဒစင်တယ်အနတ္တ ानु ပဒနာဉာဏ်ပိုင်သောအတ္တဒိဋ္ဌိစင်တဲ့အဲဒါကြောင့်ဝိပဿနာလုပ်ငန်းဆိုတဲ့ပညာချင်းစင်ပြီးပါလဲစိတ်ရဲ့အရေးကြီးတွေကိုသိကြတဲ့မိလံဟုတ်လားမှန
်ပါ
ဗျာစိတ်ရှင်ကြီးကိုပဲနဲ့ခုရလဲသီလသမာဓိပညာဟုတ်လားမှန်ပ
ါ
ကာယကံဝစီကံစီကံရှိစေလို့ကဘာသူကဘာမရိပါကိုကျင့်သုံးကြ။သီ
လကျင့်သုံးပါ
ပါ။မနောကံစိတ်တည်းစီကံရှိစေလို့ဘာကိုလိုက်နာ
။
သမာဓိကိုကျင့်တော့စိတ်အရေးကြီးတွေပြုစင်ပိုင်ခြင်းကိုဘာကျင့်။ပညာရှိတယ
်
။အဲ့ဒီကျင့်စဉ်ကြီးသုံးပါးဟာပရိသတ်ရဲ့ပฏิပတ္တိဓမ္မာ။ဘာဓမ္မလဲ
။
သိဉ္ဇဉ်ဉ္ဇဉ်ချင်းတွေကိုပညာချင်းစဉ်နဲ့စီကြောလို့ကိလေသာဆိုတဲ့ဉာဏ်ကြီးတွေစိတ်ထဲမှာတိုင်းချင်းပြီးဒီပါဉ္ဇဉ်ချင်းမှာစိတ်ပါမရှိတော့ဘူးခဲ့လောဘလောဘမောဟအကုန်လုံးတိုင်းချင်းသွားပြီးဆိုရင်အဲ့ဒီပုဂ္ဂိုလ်ကိုဘာခေါ်မလဲဆိုရင်အရိယာခေါ်တယ်ဘာခေါ်လဲ
အရိယာခေါ်ပါပ
ါနုဘပါစင်ဘုရားသူမြတ်နော
်မ
ှန်ပါဘူးနုဘဝအဆင့်ဘယ်နှဆင့်ရလူကောင်းတယောက်ဖြစ်ဖို့ရယ်လူဖြောင့်တယောက်ဖြစ်ဖို့ရယ်သူတော်သူများတယောက်ဖြစ်လာဖို့ရယ်တော့ကျင့်စဉ်ကြီးကလုံးပါလူကောင်းတယောက်သူဒီ good person လူကောင်းတယောက်ဖြစ်ဖို့ပါကျင့်မလားသီလဆိုင်မတဲ့လူတယောက်ဖြစ်လာဖို့
ဓ
မ္မရှင်လူစင်နဲ့သူတော်စင်တယောက်ဖြစ်လာဖို့
ဓ
မ္မရှင်ရယ်အဲ့ဒါကြောင့်မြတ်ဗုဒ္ဓရဲ့ဓမ္မဒီကဘာသူကဘာသားတွေတဲ့ဘာဖြစ်စေသလဲကဘာမှာပါကျူးရှိတယ်ဆိုရင်လူဘဝကိုအဲ့ဒီလိုအသင်းစဉ်မြင့်တင်ပြီးနိုင်တဲ့ဆောင်းရှိပါတယ်ဘုရားရှင်တော်ရဲ့ဓမ္မဒီပါ